အစ္စရေးနဲ့ဟာမတ်အဖွဲ့အစည်းအပြစ်ခတ်ရက်စဲမှုတပ်တန်းကုံဆုံးနဲ့တောက်ကြနေမှာပဲဟာမတ်ထိန်းချုပ်တဲ့ဂါဇာကမ်းမြောင်ကိုအစ္စရေးကစစ်လေယာဉ်နဲ့တိုက်ခိုက်ခဲ့ပါတယ်။သတင်းတပတ်ကြားအပြစ်ရက်စဲမှုတပ်တန်းတိုးဖို့ဆွေးနွေးမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးနောက်မှာအစ္စရေးဘက်ကခုလိုပြန်လည်တိုက်ခိုက်တာမှာပါလက်စတိုင်း188ဦးသေဆုံးပြီး989ဦးဒဏ်ရခဲ့တယ်လို့ဂါဇာကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။အပြစ်ရက်သဘောတူညီမှုအဆုံးသတ်ပြီးတာနဲ့အစ္စရေးလေတပ်ရေတပ်နဲ့မြေပြင်တပ်ဖွဲ့တွေဟာသူတို့အခေါ်ကျမ်းဖက်ပြစ်မှတ်ပေါင်း200ကျော်ကိုတိုက်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောပါတယ်ဂါဇာတောင်ပိုင်းခန်ယူနစ်အရက်မှာအပြင်းထန်ဗုံးကျဲတိုက်ခိုက်တာခံရပြီးဒေသခံတွေအများပြအနောက်ဘက်ဒေသကိုဥတီထွက်ပြေးခဲ့ကြတယ်လို့အဲ့ဒီဒေသမှာရောက်နေတဲ့ရိုက်တာသတင်းတောက်တွေကပြောပါတယ်ဒီလိုတိုက်ခိုက်မှုတွေကြောင့်လူသားချင်းစာနာမှုအရေးပေါ်အကူအညီတွေစိုးစိုးဝါးပိုပြီးကျုံလာရနိုင်တယ်လို့ကုလသမဂ္ဂကပြောပါတယ်မြေပြင်ထက်ကငရဲခန်းဂါဇာမှာပြန်ဆပြီလို့လဲဂျနီဘာအခြေစိုက်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂရုံးပြောခွင့်ရကပြောပါတယ်အစ္စရေးဘက်ကပြန်ဆလာတဲ့တိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေအထူးသဖြင့်ကလေးငယ်တွေထိခိုက်သေးကြရမယ့်အရေးကုလသမဂ္ဂအဖွဲ့တွေကလည်းတတိပေးနေပါတယ်များ